ရတ္တဆိုတာတည်ရဲ့ဝဉ္ကြီးဌာန34ခုထဲမှာစိတ်ဝင်စားဖို့အကောင်းဆုံးဝဉ္ကြီးဌာနကမြမစက်မှုဖွံ့ဖြိုးရေးဝဉ္ကြီးဌာနပဲဖြစ်ပါတယ်။အဲဒီဝဉ္ကြီးဌာနတစ်ကိုဘာကြောင့်ဖွဲ့လဲ။ဒီဝဉ္ကြီးဌာနတစ်ကနေတိုင်းပြည်အတွက်ဘယ်လိုလုပ်ငန်းတွေလုပ်ကြိုင်မယ်ဆိုတာသမရဦးသိန်းစိန်အစိုးရကတိုင်းပြည်ကိုအသိမပေးခဲ့သလိုဘယ်လွတ်တော်အမတ်ကမှလည်းမြမစက်မှုဖွံ့ဖြိုးရေးဝဉ္ကြီးဌာနကိုဘာရည်ရွယ်ချက်နဲ့ဖွဲ့ခဲ့တယ်လဲဆိုတာမိကွန်းထုတ်ခဲ့တာမတွေ့ရပါဘူး။ဝဉ္ကြီးတွေကိုဝဉ္ကြီးဌာနတာဝန်မပေးသေးတဲ့အချိန်မှာမြမစက်မှုဖွံ့ဖြိုးရေးဝဉ္ကြီးဌာနကိုအသိဖွဲ့ထားတယ်လို့ကြေညာလိုက်တော့နေပြည်တော်ဝန်ထမ်းတွေကြားအတော်လေးစဉ်းစားရကြက်သွားပါတယ်။အရသာဆိုတဲ့လက်ထက်မှာစက်မှု1ဆိုတဲ့ဝန်ကြီးဌာနရှိတယ်လို့စက်မှု2ဆိုတဲ့အကြီးစားစက်မှုလုပ်ငန်းဝန်ကြီးဌာနလည်းရှိနေတယ်။အဲ့ဒါလို့စက်မှုပိုင်းဆိုင်ရာဝန်ကြီးဌာနတွေရှိနေတဲ့ကြားကမြမစက်မှုဖွံ့ဖြိုးရေးဝန်ကြီးဌာနတစ်ကိုထပ်ဖွဲ့တယ်ဆိုတော့အရသာလုပ်ငန်းရှင်တွေအတွက်ပုဂ္ဂလိကကဏ္ဍတိုးတက်အောင်များလုပ်တော်မလားဆိုပြီးလုပ်ငန်းရှင်တွေနဲ့နေပြည်တော်ကအင်ဂျင်နီယာအရာရှိတွေထင်ခဲ့ကြပါတယ်။အဲဒါပေမဲ့ဝင်ကြီးဌာနနဲ့ဝင်ကြီးဌာနတွေတွဲပြီးတာဝန်ပေးတဲ့အချိန်မှာမြမစက်မှုဖွံ့ဖြိုးရေးဝင်ကြီးဌာနကိုအယက်သားဝင်ကြီးတဦးကိုတရားတာဝန်မပေးဘဲနေဆိုင်ရေးရာဝင်ကြီးဗိုလ်ချုပ်သိန်းချေကသာတွဲကင်ထားလို့နေပြည်တော်အင်ဂျင်နီယာအရာရှိတွေကြားတန်လျာပွားလာပါတယ်။ဒီနေရာမှာအတိဖွဲ့တဲ့ဝင်ကြီးဌာနတစ်ခုကိုတရားအယက်သားဝင်ကြီးကိုတာဝန်မပေးဘဲဘာကြောင့်စစ်သားဖြစ်တဲ့ဗိုလ်ချုပ်သိန်းချေကိုဝင်ကြီးဌာနနှစ်ခုတွဲအကင်ခံရတယ်လဲဆိုတာမေးစရာဖြစ်လာပါတယ်။ဗိုလ်ချုပ်သိန်းချေဆိုတာ1988ခုနှစ်မှာမှရန်ကုန်စက်မှုတက္ကသိုလ်ကဘီမကနီကယ်ဆိုတဲ့စက်မှုအင်ဂျင်နီယာဘွဲ့ရပြီးစစ်ထဲဝင်ခဲ့သူဖြစ်ပါတယ်။ဗိုလ်ချုပ်ကြီးဟောင်းဥွှေမန်းနဲ့မြောက်ကိုရီးယားရှုပ်ဝဲခီးစဉ်တွေမှာလိုက်ပါခဲ့တဲ့အထိစစ်အစိုးရကအာကိုခဲ့တဲ့ညာလက်ရုံးအင်ဂျင်နီယာဗိုလ်ချုပ်တဦးလည်းဖြစ်ပါတယ်။အမြမစက်မှုဖွံ့ဖြိုးရေးဝန်ကြီးဌာနရဲ့ဒုဝန်ကြီးနှစ်ဦးကိုကြည့်ပြန်တော့လေဥဟန်စိန်နဲ့ဥချံမောင်းလို့သာမချင်မချာဖော်ပြထားပါတယ်။တကယ်တော့အဲ့ဒီဒုဝန်ကြီးတဲ့နှစ်ဦးဟာလည်းတာမန်အယက်သားတွေမဟုတ်ဘဲဘသူတွေဖြစ်တယ်လဲဆိုတာဒုဝန်ကြီးနှစ်ဦးနဲ့ရင်းနှီးတဲ့နေပြည်တော်အရာရှိတဦးက RFA ကိုအခုလိုရှင်းပြပါတယ
်။ဥဟန်စိန်ဆိုတာကပုံမှုကျုပ်ဟန်စိန်။သူက1982ကဘီမက္ကနီကယ်နဲ့အောင်တာ။သူက M1 နဲ့အောင်တာ။သူကစားတော်တယ်။ဒီရင်စက်မှုတက္ကသိုလ်မှာသူကကျောင်းထရာလုပ်ပြီးတနည်းလုပ်ပြီးတော့ပြည်ထဲဝင်သွားတာ။အကြီးကတဲ့ဒီဇင်ဘာလကြမှာသူကပြင်ဆင်ယူပြီးတော့ဥဟန်စိန်နဲ့ဒုဝန်ကြီးပါလာတာ။ပြည်ထဲဝင်တဲ့အခါကျတော့ရေတပ်ဝင်သွားပြီးတော့ရေတပ်ပြမောချင်းဌာနချုပ်မှဖြစ်သွားတယ်ပုံမှုကျုပ်ဘဝမှာ။ဥကြမောင်ဆိုရယ်ဘုံမူကြီးချမောင်ပဲသူရယ်ဘုံမူကြုံဖြစ်ဖို့ပဲသူ NDC တက်ပြီးတာနိုင်ငံတော်ကာဝေးတက်ကိုတက်ပြီးတာ55နှစ်ပြည့်သွားလို့သူကဘုံမူကြုံမဖြစ်ပဲနဲ့အသက်60ပြည့်ပြီးတော့အခုပြင်ဆင်ယူပြီးအကြံပေးလုပ်နေတာသူရယ်1982ခုနှစ်ဆင်းတဲ့ဘီမက္ကနီကယ်ပဲသူကမြင်းညာသာဒီဘုံမူကြီးချမောင်ဆိုရတာဒေသကသူကဒင်းညာပြင်းနဲ့မိဒီလာဒေသစားနေပြီးတော့သူကဘုံမူကြီးဖြစ်လာတာဘုံမူကြီးကနေဘုံမူကြုံမဖြစ်ပဲနဲ့ပြင်ဆင်ယူသွားတာ
အစင်းချုပ်တဲ့အခါမြမစက်မှုဖွံ့ဖြိုးရေးဝန်ကြီးဌာနဆိုတာဝန်ကြီးဆိုသူကရန်ကုန်စက်မှုတက္ကသိုလ်စက်မှုအင်ဂျင်နီယာဘွဲ့ရဗိုလ်ချုပ်သိန်းထေးဒုဝန်ကြီးဦးဟန်စိန်ကလည်းရန်ကုန်စက်မှုတက္ကသိုလ်စက်မှုအင်ဂျင်နီယာဘွဲ့ရရေရက်ဗိုလ်မှူးချုပ်ဟောင်းအဲဒုဝန်ကြီးဦးချံမောင်ကလည်းရန်ကုန်စက်မှုတက္ကသိုလ်စက်မှုအင်ဂျင်နီယာဘွဲ့ရအငြင်းစားလီဒတ်ဗိုလ်မှူးကြီးဖြစ်နေပါတယ်တနည်းဆိုရင်ဗိုလ်မှူးချုပ်ဟောင်းဟန်စိန်နဲ့ဗိုလ်မှူးကြီးချံမောင်တို့ဟာတက်ဆိုင်ရာရေတပ်စက်မှုလုပ်ငန်းလီဒတ်စက်မှုလုပ်ငန်းတွေမှာအချိန်ကဗိုလ်ချုပ်မှူးကြီးတန်းရွှေအားထားခဲ့ရတဲ့ညာလက်ရုံးတွေဖြစ်နေပါတယ်ဒါကြောင့်မြန်မာစက်မှုဖွံ့ဖြိုးရေးဝန်ကြီးဌာနဆိုတာပြည်သူအတွက်စက်မှုကဏ္ဍတိုးတက်အောင်လုပ်မယ်ဝန်ကြီးဌာနဟုတ်ပါမလားလို့နေပြည်တော်အင်ဂျင်နီယာအရာရှိအတိုင်းဝိုင်းကတန်ရရှိတာဖြစ်ပါတယ်။အဲနေပြည်တော်အရာရှိအတိုင်းဝိုင်းရဲ့ယူဆချက်အရဆိုရင်အယက်သားအစိုးရလက်ထက်မှာကာကွယ်ရေးဝန်ကြီးဌာနအတွက်ကာကွယ်ရေးအသုံးစရိတ်ကိုတရားဝင်ထုတ်ပြန်ရတော့မယ်။ကဘာကလည်းစောင့်ကြည့်နေမယ်။ဒါကြောင့်ကာကွယ်ရေးဝန်ကြီးဌာနစုစုပေါင်းအသုံးစရိတ်ကိုစည်ရင်းပြောက်သွားဖို့အတွက်ကာကွယ်ရေးဝန်ကြီးဌာနလို့နာမည်ခံမထားပဲစစ်အင်ဂျင်နီယာတွေဓာတ်ရိုက်ကင်တွယ်မဲ့ဝန်ကြီးဌာနတစ်ခုဖန်တီးပြီးနိုင်ငံတော်ဘတ်ဂျက်ကိုကဲ့ထုတ်ဖို့ကြိုးစားတဲ့လုပ်ရလို့မြင်ရပါတယ်
။အဲ့တော့လေးမြန်ပြင်းနဲ့ဘုံမူကြီးနဲ့စင်မောချင်းတိဆောက်တဲ့ဘုံမူကြုံနေရပါတာစစ်စင်မောတွေစစ်လီရင်တွေကိုသူကကြောင်းငင်ရတဲ့လူတွေပေါ့။အဲ့ဒါနဲ့အခုသူတို့တဲ့ချောင်းငင်ငယ်တဲ့ဘုံကြုံသိန်းသေးအောင်မှာသူတို့လာလုတဲ့အချိန်မှာအဲ့ဒီဘုံကြုံသိန်းသေးကကာကွယ်ရေးတည်ဆဲရောလာလာဆိုတော့ဒီသုံးအောင်စလုံးကြီးစစ်လက်နက်လက်နက်ကလာတဲ့ဒီလေးကြီးဆိုတာထင်ရှားတဲ့အတွက်ဒီမြမစက်မှုဘုံမူကြီးဝန်ကြီးဌာနကြီးအပြည်သူလူထုအတွက်စက်ယုံအလုံးယုံနေဖွံ့ဖြိုးတိုးတက်လာအောင်လုပ်မယ်ဖွံ့ဖြိုးရေးဝန်ကြီးဌာနမဟုတ်ဘူးစက်မှုဖွံ့ဖြိုးရေးဝန်ကြီးဌာနမဟုတ်ဘူး industrial life ဖြစ်အောင်လုပ်မယ်ဝန်ကြီးဌာနမဟုတ်ဘူးစက်ဘက်ကစက်မှုဖွံ့ဖြိုးအောင်လည်းလက်ရှိကာကွယ်ရေးပြည်သူစက်ယုံတို့ကာကွယ်ရေးစစ်လက်နက်ပြည်သူတို့ဘက်ကဝန်ကြီးဌာနတစ်ခုအနေနဲ့ပေါ်ပြီးတော့နိုင်ငံတော်ဘတ်ဂျက်ကိုစက်ယုံရင်30လို့ရအောင်ဒီဝန်ကြီးဌာနတို့ပေါ်လိုက်တယ်ဒီဖွဲ့စည်းပုံရအမြင်ရသားတွေပဲလည်းပါမှာမဟုတ်ဘူးသူစက်တက်ကလူတွေနဲ့ပဲကိုနာနေခံပြီးတော့ကြောင်းစွေခံထားပြီးတော့ဒီဖွဲ့စည်းပုံနဲ့ဒီဝန်ကြီးဌာနကိုအပေါင်းထည့်ပေါ်ပြီးတော့ဒီနိုင်ငံတော်ဘတ်ဂျက်နဲ့နိုင်ငံတော်စစ်တပ်ဒီတို့ချက်ပြီးတော့လက်နက်တွေအများကြီးတို့ချက်နေဆိုတဲ့သဘောကိုကျွန်တော်တို့သုံးသပ်လို့ရတယ်
ဒီကလေးတို့ကနေပြီးတော့အရာရှိတွေယူဆတယ်လို့မြန်မာစစ်မှုဖွံ့ဖြိုးရေးဝန်ကြီးဌာနကတော့ကာကွယ်ရေးအတွက်တစ်ဖက်လက်နဲ့မတိမတာအတုံးချမယ်ဆိုရင်စုစုပေါင်းကာကွယ်ရေးအတုံးစီကတရားဝင်ထုတ်ပြန်တဲ့ကာကွယ်ရေးအတုံးစီတဲ့အမြဲတမ်းများနေမှာဖြစ်ပါတယ်။အဲကာကွယ်ရေးဝန်ကြီးဌာနဝန်ကြီးနေစာရေးဝန်ကြီးဌာနဝန်ကြီးနဲ့ပြည်ထောင်ရေးဝန်ကြီးဌာနဝန်ကြီးတုံးဟာဝန်ကြီးဆိုပ 文艺的批发的。这边李文艺东武哈一把的没有大搞过一年，龙牛一公司发文的嘞，批的两把的。特别咩，你嘛项目分属于文艺谈那个多跟他的文艺不就登天下？没有大搞过一年，龙牛一公司发文就批的两毛。你嘛项目分属于文艺谈那下嘞，是大家大家跟对的文艺谈那的苦拉手了，没工抽起啊批的把的。多少钱呀？怎么样？你比如说，央视单位啊，有啥的路？你嘛项目分属于文艺谈那下。高过一三亚生物干那个都得按六福对，免得风速差的，我你他那阿里拉苏拉罗，上几样嘛，撇脚嘛，怎么样？